ဖားကံမြို့နယ်အေးမြတာရွာဂျေးရွာအုပ်စုကမနမောမှာပြီးခဲ့တဲ့တည်ငွေနေ့ညနေ3နာရီခန့်မြေစာပုံပြိုကျပြီးရေလှမ်းရိုက်တာကြောင့်လူ40လောက်ကျေးဟောင်းရေကန်အတွင်းမှာမျောပါပျောက်ဆုံးခဲ့တာပါ။အင်္ဂါနေ့ကတော့သေဆုံးသူတွေရဲ့အလောင်း25လောင်းကိုရှာဖွေတွေ့ရှိခဲ့ပြီးအဲ့ဒီနေ့မှာ10လောင်းထပ်မံတွေ့ရှိတဲ့အကြောင်းအခင်းဖြစ်ပွားတဲ့နေရာကိုရောက်နေသူတယောက်က VOA ကိုပြောပြပါတယ်။
ဒီနေ့ကအနောက်ထပ်အလောင်း10လောင်းထပ်တွေ့တယ်။အဲဒါဆိုရင်မနေ့က25လောင်းနဲ့ပေါင်းလိုက်ရင်33လောင်းရှိဒီနေ့ရှိတွေ့ရပါတော့။အနောက်ဘက်ဟိုဆက်ရှာနေသေးတယ်။ဘယ်လိုလဲဆိုတော့ဒီဖက်ကန်တမျိုးလုံးကလူမှုကေဆယ်အတင်းနေပါတော့။အဲ3ရက်စတိုက်ရှိသူတို့ဂျိုးစာရေးရှာဖေးလုပ်ဝင်ကြပါတော့။ဘယ်လိုဆိုတော့33လောင်းတော့တွေ့ထားပြီပေါ့။တချို့ဟိုအလောင်းမတွေ့သေးတဲ့အလောင်းပိုင်ရှင်ရဲ့လဆောက်နေရာရှိရပါတော့
။အလားတူဖက်ကန်မျိုးတွေကဂူကြီးကေဆယ်ရေးဖွဲ့ဝင်တယောက်ကလည်းပြောင်းဆုံးနေသူတွေရှိနေသေးတဲ့အတွက်ရှာဖွေကယ်ဆယ်ရေးတွေဆက်လုပ်နေတဲ့အခြေအနေကိုအခုလိုပြောပြပါရစေ
။နေ့ရက်25လောက်ဒီနေ့ရက်10လောက်ကျတော့30လောက်ပေါ့။နှစ်နာရီလောက်တက်ကြလေကျွန်တော်တို့10လောက်မြောက်တွေ့ပြီ။အခုတော့ပေါ်လာခြင်းရှိဘူးကျွန်တော်တို့စောင့်နေတော့မှာ။ဆက်တဲ့ဆိုရင်ကတော့36ဦးပေါ့
။36ယောက်ကပြောင်းဆုံးနေတဲ့အကြောင်းသတင်းပို့တဲ့စင်းသာဖြစ်ပြီးစီးရင်ပေးသွင်းသူမရှိဘဲပြောင်းဆုံးနေသူတွေလည်းရှိနေတာကြောင့်ပြောက်ဆုံးသူရေအတွက်ဟာ40ကျော်နိုင်တယ်လို့ဒေသခံတွေကပြောပါတယ်။ဖားကံမျိုးတွေကကြောက်စိမ်မော်ရီမှာမြေပြိုတဲ့အတွက်သေဆုံးမှုတွေမကြကနာဖြစ်ပွားလေရှိပါတယ်။2015ခုနှစ်နိုဝင်ဘာလကနေဒီကနေ့အထိအနည်းဆုံး18ကြိမ်ဖြစ်ပွားခဲ့ပြီးစီးရင်ကောက်ယူရရှိတဲ့သေဆုံးသူစုစုပေါင်း990ကျော်ရှိပြီဖြစ်ပါတယ်။အဆိုးဆုံးမြေပြိုမှုကတော့2020ခုနှစ်ဇွန်လနေ့ရက်နေ့မှာဖြစ်ပွားခဲ့တဲ့ဝေခါမော်ပြိုကျမှုပါ။အဲ့ဒီဖြစ်စဉ်မှာသေဆုံးသူ192ယောက်ရှာဖွေတွေ့ရှိခဲ့ပြီးပျောက်ဆုံးသူ19ဦးရှိခဲ့ပါတယ်။ဖားကန်ဒေသမှာအခုလိုလူတွေသေဆုံးရတာဟာအစိုးရဆက်ဆက်သားမကကချင်လက်နက်ကိုင်အဖွဲ့နဲ့ကုမ္ပဏီကြီးတွေကတာဝန်ယူမှုတာဝန်ခံမှုမရှိဘဲကြောက်စိမ့်တူးပေါ်တာကြောင့်ဖြစ်တဲ့အကြောင်းကချင်လူထုအခြေပြုအဖွဲ့16ဖွဲ့ပါဝင်တဲ့ကချင် National Forum ကထောက်ပြထားပါတယ်။ဒီလိုဖြစ်စိုးရိမ်ထပ်မံမကြုံတွေ့စေဖို့အတွက်ကြောက်စိမ့်တူးပေါ်တာနဲ့စီမံခန့်ခွဲထားတွေကိုစနစ်တကျလှုံ့ဆော်ဖို့လိုတဲ့အကြောင်းလဲကချင် National Forum ကတိုက်တွန်းထားပါတယ်ခင်ဗျာ။